တယုတ်ဒုသမရသည်မြန်မာနိုင်ငံကိုလာမယ်ဆိုတဲ့ကိစ္စလေဒီနယ်ဇက်ကိစ္စတစ်ခုလည်းတသက်ဖြစ်နိုင်မလားဒါမှမဟုတ်တခြားဒီနိုင်ငံရေးကိစ္စတွေရောပါနိုင်မယ်လို့ဥရောပအနေနဲ့သုံးသပ်မိလားခင်ဗျာ
ဟိုဒီကပြောရတော့အတော်ခက်ပါတယ်ဒါပေမဲ့ဒီလိုနယ်ဇက်ကိစ္စတသက်လောက်နဲ့ဆိုတော့ဒီလိုအဆင့်ကနေမလာတော့ဘူးလို့ယူဆရပါတယ်အခုကဗမာပြည်မှာအမေရိကန်ကနေပြီးတော့ဒူလာဖတ်ဖို့ကြိုးစားနေတော့ပိုက်မှာဒီဥပဒေဘက်ကလည်းတရိခလာရိတ်မလို့ဒါယူဆရရှိပါတယ်အဲ့လိုခံမှာပမာပြီးအပေါ်မှာတခြားနိုင်ငံကြားကလာကြပွားကြတာတွေထုတ်ရှားကြတယ်ပုံပြီးများလာလိမ့်မယ်လို့ထင်တယ်အဲ့ဒါပေါင်းကိစ္စလို့ကျွန်တော်ကအဲ့လိုလိုအလွယ်လေးမြင်ပါဘူး။အားကြောင့်လည်းဆိုတော့ကျွန်တော်တိုက်ပြီးဟာတော့နိုင်ငံတကာအကြမ်းမှာသူတို့တွေကစားစီရကစားကွက်တခုနိုင်ငံတကာကဘောပြည်တွင်းရောဆယ်စားစီရတခုအောက်မြင့်လေ။ဒါပေမဲ့ကျွန်တော်သူဆိုရင်ကတော့ဒီနေ့ခါမှာနိုင်ငံကြီးတွေကြားမှာပမာပြီးညက်တော့လေမကောင်းတဲ့ဘက်ကလည်းဖြစ်နေမှာဖြစ်ပါတယ်။
ဆိုတော့အဲ့ဒီအပေါ်မှာဆိုလို့ရှိရင်ကျွန်တော်ဒီဗမာပြည်မှာလက်ရှိအာဏာရတာတဲ့အဖွဲ့အစည်းတွေရောနိုင်ငံရေးသမားတွေရောဒီအပေါ်မှာပါနှက်ဖို့မလိုဘူးလားခင်ဗျာ
ဟုတ်ကဲ့ဗမာပြည်ကနိုင်ငံရေးသမားတွေနဲ့ဒီဖြစ်ပေါ်နေတဲ့နိုင်ငံတကာကိစ္စတွေတခြားလက်ရှိဖွင့်ကြည့်ပြီးတော့ဟိုလွတ်လွတ်လပ်လပ်ကိုယ်ကိုစဉ်းစားဖို့လိုပါတယ်။တင်းဆန်ကြီးအမေရိကန်ဆန်ကြီးအဲ့ဒါမျိုးတွေနဲ့အစွဲတွေနဲ့ကြည့်လို့မဖြစ်ဘူး။ကျွန်တော်တို့ဗမာပြည်ရဲ့အခြေအနေဟာကြာလေးပို့ပြီးတော့ပြည်ရင်းပြည်ပကိစ္စတွေမရှုပ်ထွေးလာကြရရှိတယ်။အဲ့ဒါကြီးမှာကျွန်တော်တို့ဆိုတော့ကျွန်တော်တို့တို့လူပုတ်တန်းရှိလို့ဗမာပြည်ကြီးရပ်ပါပေါ်မှာဆိုတော့ကျွန်တော်တို့ကတူတွေရပ်ပါပေါ်မှာဆိုရတယ်။အဲ့ဒါပြည်သားပြည်လှူရှားရဖို့လိုတယ်ဖြစ်တယ
်။ဟုတ်ကဲ့ဆိုတော့အခုအလားအလာဝယ်ဘယ်လိုတွေ့နေရလဲဆိုတော့လေဒီအနောက်နိုင်ငံတွေရောဥရောပနိုင်ငံတွေရောဗမာပြည်တဲဟိုပေါ့သူတို့ဖွံ့ဖြိုးရေးအစီအစဉ်ပဲဖြစ်ဖြစ်တခြားပညာရေးကိစ္စတွေပဲဖြစ်ဖြစ်အဲ့လိုခေါင်းစဉ်နေနေပေါ့ဓာတ်ရိုက်ဝင်ဖို့ကိစ္စတွေကိုတော်တော်လေးတာဆူနေတာတွေ့ရတယ်ပေါ့နော်အဲ့လိုဆိုတဲ့အခါကျတော့ဒီတရုတ်ကောဒီဘယ်လိုပုံစံမျိုးနဲ့ဝင်လာမလဲဆိုတော့အဲ့ဒီဟာတွေရဲ့ရှုပ်ထွေးမှုတွေဘာမှမပြဘလောက်ကြီးဖြစ်လာနိုင်ကြအကြောင်းရှိလဲအချိန်တိုးတိုးအတွင်းမှာပေါ့နော်အဲ့ဒီပုံမှာတော့ဥရင်းနေနေဘယ်လိုသုံးသပ်ထားမိလဲခင်ဗျာ
အဲ့ဒီကိုပြောတာကိုခက်ပါတီယုတ်ကဘာလို့လဲဆွဲဟာလို့မှားတာတော့ခက်တယ်အဲ့ဒီကအာဖရိကကတီယုတ်ကတော့လက်ရှိသူတို့ထားစီရဲ့ဆက်ဆိုင်နဲ့ဆက်ပေါ်အဲ့ဒါကိုအဓိကထားလိမ့်မယ်လို့ရှင်းတယ်အဲ့ဒီဟာကနေပြီးတော့နားဖမရွေ့အောင်သူတို့နဲ့ပတ်သက်တဲ့သဘောထားမရွေ့အောင်ဒါကိုပဲအဓိကလုပ်လို့မျိုးရှင်းတယ်နားဖအနေနဲ့အမေရိကန်နဲ့ဆက်ဆံတာကိုသူတို့ဘာမှမပြောဘဲနဲ့လက်ရှိသူတို့ရဲ့အနေထောက်ဖိလိထားနိုင်ဖို့အတွက်ဒါပုံပြီးအဓိကကြမယ်ဒါကြောင့်လည်းတီယုတ်အနေနဲ့အမေရိကန်နဲ့ဆက်ဆံတဲ့ဆက်ဆံရေးကောင်းတဲ့တခြားနိုင်ငံတွေနဲ့သူဆက်ဆံနေရတယ်ဥပမာထိုင်းလိုဟာပြီးသူတို့ဆက်ဆံရေးကောင်းနေရအောင်အဲ့ဒီခါမျိုးဖြစ်အောင်သူတို့လက်ရှိအကျိုးစီးပွားတွေမထိခိုက်အောင်ရေးစီမလေးဒီတဲမဆက်တော်လို့ရအောင်ဒါကိုဆွဲထားရအောင်လို့လည်းဖြစ်ပါတယ်ဆို
တော့အခုကတော့လေဒီနိုင်ငံကအတော်များများကတော့နိုင်ငံချင်းသားတွေလှုပ်ပေးဖို့ကိစ္စကိုတောက်လျှောက်ပြောတယ်ပေါ့နော်နောက်တစ်ခါဒီရွေးကောက်ပွဲကိုလည်းတရားမျှတပြီးတော့အားလုံးပါဝင်ခွင့်ရဖို့ဆိုတာကိုတိုက်တွန်းတယ်အဲတရုတ်အစိုးရအနေနဲ့ကတော့ဒီနိုင်ငံချင်းသားတွေလှုပ်ပေးဖို့လို့ပါလို့ပြောတာမျိုးကျွန်တော်တို့တစုံတရာမတွေးရအောင်ဖြစ်နေတယ်ခင်ဗျာဆိုတော့အဲ့ဒီအပေါ်မှာဟောဦးရေ
တီယုအစိုးရကလည်းသူတို့ဗာပြောခဲ့ဆိုတာမကြည်လမ်းမှမဟုတ်ဘူးညကျွန်တော်ထင်တီယုအစိုးရကမပြောပဲမနေဘူးလို့ထင်တယ်ဒီလိုကြီးတယ်ညီတော်ကလည်းပြောခဲ့တဲ့ဟာကြီးရှိပါတယ်ဒါပေမဲ့သူတို့ဗာပြောခဲ့ပြီးဆိုပြီးတော့နိုင်ငံငံကြားပြောတဲ့ဟာကိုပြန်ပါမှထုတ်ပြောတဲ့ဟာကြီးကိုတုံ့ပြန်မရှိဘူ
းဆိုတော့အဲ့ဒါကိုချုပ်ပြီးတော့ပြောမယ်ဆိုရင်ပေါ့နော်ဦးအခုဒီတရုတ်ဒုသမရဒီမြန်မာနိုင်ငံကိုလာမဲ့အပေါ်မှာကျွန်တော်မြန်မာနိုင်ငံအတွက်ရလက်ကောင်းဖြစ်လာနိုင်မလားဒါမှမဟုတ်ဘာမှမထူကြပဲဖြစ်လာနိုင်မလားဦးရိုးအနေနဲ့ဘယ်လိုသုံးသပ်ထားမိလဲခင်ဗျာ
လူပြောတစ်ထောက်လာလိုက်တယ်တိုင်းပြည်ကိုဘလောက်ကြေးရိုက်ပြီဆိုတာအတော်လေးပြောခဲ့ပါလားပြည်တော်ဘူတန်ရှိလို့ဘယ်လိုတို့ပြောင်းလဲဆိုတာပုံပြီးအတိတ်ကကြာပါတယ်ဒီအဲဒုသမရဘာလာလို့မဆိုဘူးမှမသိသေးတဲ့ခါမှာအရင်မပြောရှိဘူးဗျာ
ဟုတ်ကဲ့အဲ့တော့ဥရောပတီအနေနဲ့ရောဒီတရုတ်အာဏာပိုင်တွေကိုပေါ့နော်တရုတ်အစိုးရကိုတခုခုတိုက်တွန်းတာမျိုးတို့ပါတော့
မရှိဘူးကျွန်တော်တို့နဲ့သူတို့လည်းအဲ့လိုဆက်ဆံရေးမရှိပါဘူး
ဟုတ်ကဲ့ဦးအဲ့တော့ကျေးဇူးအများကြီးတင်ပါတယ်နော်